အာဖရိကတန်ယောက်ပိုင်းကအာရဗ်နိုင်ငံတနိုင်ငံဖြစ်တဲ့မော်ရိုကိုနိုင်ငံကအစ္စရေးနဲ့ပုံမှန်ဆက်ဆံရေးလုပ်ခဲ့ပြီးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပရိနိကကြေညာလိုက်ပါတယ်။ဒီကနေ့သမိုင်းဝင်တိုးတက်မှုရရှိတဲ့အနေဖြစ်ကြောင်းကျွန်တော်တို့ရဲ့မိတ်ဆွေအစ္စရေးနိုင်ငံနဲ့မော်ရိုကိုပြည်နိုင်ငံတို့အကြားပုံမှန်ဆက်ဆံရေးအပြည့်အဝထူထောင်ဖို့သဘောတူခဲ့ကြပြီဖြစ်လို့အရှေ့လပိုင်းကြေညာရေးအတွက်တိုးတက်မှုကြီးတစ်ခုဖြစ်ကြောင်းသမ္မတထရမ့်က Twitter မှာရေးပါတယ်။အမေရိကန်တို့ဂျာဝင်ဆောင်ရွက်ပေးမှုနဲ့လုံခဲ့တဲ့လီလာတွင်အစ္စရေးနိုင်ငံနဲ့တန်မန်ဆက်ဆံရေးထူထောင်ခဲ့တဲ့အာရဗ်နိုင်ငံတွေနဲ့မော်ရိုကိုနိုင်ငံကစတုတ္တမြောင်နိုင်ငံဖြစ်လာပါတယ်။မော်ရိုကိုနိုင်ငံရဲ့ဆက်စုနေတဲ့ချင်းရင်းပွားနေတဲ့အနောက်ဆာဟာရဒေသအပေါ်မော်ရိုကိုနိုင်ငံကအချုပ်အခြာအာဏာပိုင်ဆိုင်မှုရှိကြောင်းထရမ့်ကသဘောတူလိုက်ပြီးမှအခုသဘောတူညီချက်ထွက်ပေါ်လာတာဖြစ်ပါတယ်။အိန္ဒိယအယ်ဂျီးယားနိုင်ငံကထောက်ခံအားပေးနေတဲ့အဲ့ဒီဒေသကမော်ရိုကိုနိုင်ငံကနေခွဲထုတ်ဖို့ကြိုးစားနေတာဖြစ်ပါတယ်။မော်ရိုကိုနိုင်ငံကလည်းအစ္စရေးနဲ့တန်မာဆက်ဆံရေးပြန်လည်စတင်မှာဖြစ်ကြောင်းစက်တာပီနီမှာပဲအတည်ပြုကြေညာလိုက်ပါတယ်။မော်ရိုကိုနဲ့အစ္စရေးနိုင်ငံတို့အကြား1990ပြည့်နှစ်တွေမှာဆက်သွယ်ရေးရုံးတွေကိုတယ်လီဗီဗ်နဲ့ရော်ဘတ်မြို့တွေမှာအပြန်အလှန်ထားရှိခဲ့ပေမဲ့2000ပြည့်နှစ်မှာပိတ်ကပ်ခဲ့ကြပါတယ်ခင်ဗျာ။